စီးရနိုင်ငံကထောင်ပေါင်းချီတဲ့ဒုက္ခသည်တွေအတွက်အစားအစာနဲ့စေဝါပို့ဆောင်မှုရင်သင်ဒီကနေ့ထွက်ခွာသွားပြီဖြစ်ပါတယ်ဒီဒုက္ခသည်တွေအတွက်ထောက်ပံ့ရင်းပစ္စည်းတွေပို့ဆောင်ရန်လမ်းကြောင်းကိုစီးရအစိုးရနဲ့သဘောတူကပိတ်ဆို့ထားတာပါကုလသမဂ္ဂနဲ့ဆီးရီးယားဆွေးနွေးကြသဘောတူညီမှုနဲ့ဒီဒမတ်စကတ်မြို့တော်နာကမတရားနဲ့ဇဘာဒန်နီမြောက်ပိုင်းဒေသအစ်ဒလစ်ကဖိုဝါနဲ့ကဖရာယာအပါဝင်နေရာ9ခုကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်တာပါဒီလိုပို့ဆောင်မှုဟာကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီပေးနိုင်အောင်ဆီးရီးယားဆွေးနွေးရအနေနဲ့ဘလောက်ပံ့ပိုးပေးနိုင်မလဲဆိုတာကိုစမ်းသပ်တာဖြစ်တယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမက်စတရာကဒမတ်စကတ်ကဆွေးနွေးပွဲအပြီးမနေ့ကပြောပါတယ်စီးရီးယားနိုင်ငံသားဝင်ကြီးဌာနကတော့ကိုလူလူကိုကူညီဖို့အတွက်ဘယ်သူမှလာတတိပေးတာကိုစောင့်နေမှာမဟုတ်ဘူးလို့ဒီကနေ့တုံ့ပြန်ပြောဆိုပါရတယ်။ဒီတော့တွင်စီးရီးယားနိုင်ငံမြောက်ပိုင်းမှာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းပျက်စီးခဲ့တဲ့ဆေးရုံတစ်ခုရဲ့အပျက်စီးပုံတွေထဲကနေဒဏ်ရာရသူ၃ကိုကယ်ဆယ်ရေးအဖွဲ့တွေကဆွဲထုတ်ကယ်တင်ခဲ့ကြတယ်လို့နေစည်းမထဆောင်များအဖွဲ့ MSF ကပြောပါရတယ်။အစ်ဒလစ်ပြည်နယ်တွေကပျက်စီးသွားတဲ့အဲဒီဆေးရုံနေရာမှာစပ်ပွဲလုပ်ငန်းတွေဆက်လက်လုပ်ဆောင်နေတဲ့အကြောင်းနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ MSF ကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။တနင်္လာနေ့ကတိုက်ခိုက်မှုဖြစ်ပွားချိန်မှာသူ့ရဲ့ဝန်ထမ်း25ယောက်ဆေးရုံထဲမှာရှိနေတာဖြစ်ပါတယ်။